ထနဲ့ငါအနေနဲ့အာယူယူခေါ်တရားမဝင်တဲ့အတိမပေးတဲ့စီမံအရလိုက်နာခြင်းမရှိတဲ့ငါးဖန်းလုပ်ငန်းကိုတိတိတသားပြောင်းလဲပြင်မလားသို့ရမဟုတ် EU နိုင်ငံတွေကိုပင်လယ်စာတွေတင်ပို့နေမှုအခုနှစ်ပိုင်းမှာရဆိုင်ခံမလားဆိုပြီးအဝါရောင်ကတ်ရဇတန်ထုတ်ပြန်သတိပေးလိုက်ပါတယ်။တိတာတဲ့ချိုးရင်ချက်တွေရှိနေတယ်လို့ဖော်ပြထားပြီးနိုင်ငံတကာမှာလိုက်နာရမယ့်စီမံကန့်သတ်ချက်တွေကိုထိုင်းနိုင်ငံအနေနဲ့လိုက်နာဆောင်ရွက်ခြင်းရှိမရှိဆိုတဲ့အချက်ကိုပြသတဲ့တိုင်းပြည်ရဲ့ဥပဒေစည်းကမ်းအပေါ်လိုက်နာဆောင်ရွက်မှုအုတ်ချွေရေးပိုင်းစတဲ့ဥပဒေမူပေါင်းကိုအသေးစိတ်လေ့လာဆန်းစစ်ပြီးတဲ့နောက် EU ကအခုလိုဆုံးဖြတ်လိုက်ခြင်းဖြစ်တယ်လို့ဆိုပါတယ်။တကယ်လို့ EU ကအနီရောင်ကတ်ကိုထုတ်ပြန်လိုက်ရင်တော့ထိုင်းနိုင်ငံရဲ့ပင်လယ်စာတင်ပို့မှုလုပ်ငန်းဝင်ငွေကိုနှစ်စဉ်အမေရိကန်ဒေါ်လာ1,500အထိထိခိုက်သွားစေနိုင်ပါတယ်။ EU ကအထူးဆိုရင်အချက်ကတော့ထိုင်းနိုင်ငံအနေနဲ့ငါးတင်ပို့မှုလုပ်ငန်းအတွက်လိုက်နာရမယ့်မူလသဘောတူညီချက်ကိုလိုက်နာဖို့ပြက်ကွက်တာနဲ့တရားဥပဒေနဲ့အညီလိုက်နာဆောင်ရွက်ခြင်းမရှိတဲ့အချက်တွေဖြစ်ပါတယ်။ထိုင်းနိုင်ငံရဲ့ငါးဖက်လုပ်ငန်းဆိုင်ရာ policy တွေတိုးတက်ကောင်းမွန်အောင်လုပ်ဆောင်တဲ့အနေနဲ့စက်ပြိုးရေးဝန်ကြီးဌာနကဖူးခက်ဒေတာမှာအခုသတင်းပတ်အတွင်း campaign တွေစတင်လုပ်ဆောင်နေပြီဖြစ်ပါတယ်။တရားမဝင်ငါးဖက်လုပ်ငန်းကနှစ်စဉ်အမေရိကန်ဒေါ်လာ10ဘီလီယံအထိရှိနေတာကြောင့်ဒါဟာကမ္ဘာတဝန်းတရားဝင်ငါးဖက်လုပ်ငန်းရဲ့15%ခန့်လုံးဖြစ်တယ်လို့ IUU ကပြောပါတယ်။